ပီယာစနစ်ကို NLD နဲ့တိုင်းရင်းသားပါတီအတော်များများကဆန့်ကျင်ကန့်ကွက်နေတဲ့ကြားပဲဒီကနေ့လွှတ်တော်မှာဆက်ပြီးဆွေးနွေးအကောင့်တွေဖော်မဲ့အခြေအနေတွေပေါ်ပေါက်လာခဲ့တာတွေ့ရပါတယ်။ဒီတိုင်းဆိုရင်ပေါ့ဆရာရဲ့ဒီပီယာစနစ်ကြောင့်ရှေ့လျှောက်မြန်မာနိုင်ငံရေးအလားအလာတွေဘယ်လိုရှိလာနိုင်မလဲခင်ဗျာ
။အမှန်မှားတော့ပီယာအခုမှတော့မဟုတ်ဘူးပြတာခင်ဗျားလို့လည်းသိမှာပါ။အရင်ဒေါက်တာတန်းချင်းတင်ဘူးတဲ့။ဥပမာလင်းလင်းပြောရရင်တော့အဲ့ဒီတုန်းကတော့ဒေါက်တာတန်းချင်းတို့တင်တာကို USGB ကတိတ်စိတ်ဝင်စားဟာမပြပါဘူး။အခုနောက်ပိုင်းတော့သူတို့စိတ်ဝင်စားနဲ့တည်လာတာတွေ့ရတယ်လေအဲ့တော့ဒေါက်တာတန်းချင်းတို့စတင်တော့ကတော့သူ့ရည်ရွယ်ချက်ကတကယ်လို့2015မှာ NLD သား landslide နိုင်လို့ရှိရင်90ရွေးကောက်ပွဲတုန်းကလို့ကံကြမ္မာမျိုးတိုးနိုင်လိမ့်မယ်လို့သူကယူဆလို့အဲ့ဒါကိုရှောင်ညင်လို့ဒါကိုတင်တာဗျအေးကလျှောက်ပြောနေသလိုရှုံးမှတီလို့တင်တာပါညာဆိုတာမျိုးတော့မဟုတ်ဒါပေမဲ့အဲ့ဒီတုန်းကတော့ကျွန်တော်ကိုယ်တိုင်ကပီအာကိုဘဝမကြခဲ့အဓိကဘဝမကြတာကတော့ပီအာလုံးလိုက်ရင်ဒီဘူးရအခုလက်ရှိစနစ်ဆိုလို့ရှင်တော့ PR ပိုးပြီးတော့ all inclusive ဖြစ်နိုင်တာပေါ့ဗျာသို့တော့ဒါကပတ်မှန်အခြေအနေကြတမရော်က 25% ယူထားတဲ့အခြေအနေအောက်မှာဆိုတော့ PR သုံးလို့ရှိရင်တမရော်နဲ့ deal လုပ်တဲ့နေရာမှာပိုခက်ခဲနိုင်တယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်အဲ့ဒီတုန်းကတော့ကျွန်တော် PR ကိုကန့်ကွက်တဲ့စောင်းမတကုတ်ရေးဘူးတယ်ပေါ့လေသို့တော့အခုနောက်ပိုင်းကတော့ပုံမှန်လင်းပြောရင်နောက်ပိုင်းပေါ့ဗျာ2014ထဲမှာအာဏာရပါတီနဲ့တိုက်ခိုက်ပါတီကြားမှာထိတိုက်တွေ့မှုတွေများလာတယ်ဗျအဲ့ဒီတော့ PR ကိုအချင်းတွေရကျင့်သုံးရတဲ့အချင်းတွေတချို့ရှိတယ်အဲ့ဒါကဘာလဲဆိုတော့တိတ်ပြီးတော့အင်အားစုတွေကြားမှာပေါ့ဗျာ polarize ဖြစ်တယ်ပေါ့အဖြူအမဲတိတ်ကွဲပြီးတော့ထိတိုက်ရင်ဆိုင်တဲ့အနေထားလည်းရှိမယ်ဒါနံပါတ်1အချက်နံပါတ်2ကတော့ရွေးကောက်ပွဲရဲ့မဲပေးတဲ့ပက်တန်တွေကများသောအားဖြင့်တောင်ပြူကမ်းပြူပေါ့ဗျာကြိုက်တဲ့ပါတီတစ်ခုပေးတတ်မယ်နောက်တစ်ခုကတော့ political culture မှာကိုပဲစိစက်ညှိနှိုင်းတဲ့ culture တိတ်မရှိပဲနဲ့ထိတိုက်တွေ့မှုတွေကတိတ်များတယ် radical sentiment ပေါ့ဒီလိုသုံးချက်ရှိလို့ရှိရင်တော့ပြိပက္ခတွေကိုမယုံမလွန်ဖြစ်အောင် PR ကိုကျင့်သုံးတဲ့ဆိုတဲ့အယူဆတစ်ခုလည်းရှိတယ်အဲ့တော့အခုနောက်ပိုင်း PR ကိုကျင့်သုံးလာတဲ့အပေါ်မှာတော့ကျွန်တော်ဘာသဘောထားမှမပြီးတော့ဘာဖြစ်လို့လဲဆိုတော့ဒါလည်းသူ့အကြောင်းနဲ့သူဖြစ်လာတာပဲလို့ကျွန်တော်ယူဆတယ်ဒါတော့ကျွန်တော်တူးချင်းရဲ့အယူဆပေါ့လေသို့တော့ကျွန်တော်စိုးရိမ်တာတစ်ခုကတော့ PR ကိုအကြောင်းခံပြီးတော့နောက်ထပ်နိုင်ငံရေးအကြက်တစ်ခုများဂျုံမလားဆိုတော့စိုးရိမ်နေတယ
်ဒီ PR စနစ်ဟာ2015ရွေးကောက်ပွဲလွန်ကာလမှာ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုသမရဖြစ်နိုင်ချေနည်းအောင်ပေါ့လေအတက်နိုင်ဆုံးပိတ်ပင်ထားတဲ့မဟာဗျူဟာတစ်ခုဆိုပြီးတော့လိမ့်လာသူတချို့ကလည်းထောက်ပြနေတာရှိပါတယ်ဆရာတော်သဘောတူပါလားခင်ဗျာ
မတူဘူးယာဘာဖြစ်လို့လဲဆိုတော့ PR ကျင့်သုံးစီဖြစ်စီမကျင့်သုံးစီဖြစ်စီ59ဆကိုမပြင်းရင်ဒေါက်အောင်ဆန်းစုကြည်ကသမရမဖြစ်ဘူးအဲဒီတော့ဒေါက်အောင်ဆန်းစုကြည်သမရဖြစ်ရင်မဖြစ်ရ PR နဲ့မဆိုင်ပါဘူး59ဆပြင်ပေးနိုင်မပေးနိုင်တဲ့ပူဆိုင်တာ
တိုင်းသားမဟာမိတ်ပါတီအစုအဖွဲ့တွေကလည်းဒီပယာစနစ်ကိုသာတကယ်လို့အကောင့်ထဲဖော်မယ်ဆိုရင်တို့ပြည်နယ်တွေမှာဆန္ဒပြပွဲတွေကိုကြဲကြဲပြတ်ပြတ်လုပ်သွားမယ်ဆိုပြီးတော့ပြောထားတာလည်းရှိတယ်ဆိုတော့ပယာစနစ်သာတကယ်လို့အကောင့်ထဲပေါ်လာမယ်ပြီးပြင်လာမယ်ဆိုရင်တိုင်းသားပါတီတွေနဲ့ကြက်ခိုင်ဖုံရွေးပါတီတို့ကြားအထူးသဖြင့်လွှတ်တော်တွင်မှာပဋိပက္ခတွေပိုကြီးထွားလာနိုင်မလားခင်ဗျာ
အဲ့ဒါကတိုင်းသားပါတီတွေဘာကြောင့်ကန့်ကွက်လဲပေါ့ဘာကြောင့်ပယာကိုမကြိုက်လဲပြန်ကြည့်ဖို့တော့လိုတာပေါ့ဗျာသူတို့ကကိုယ့်ပြည်နယ်မှာကိုယ်က solid ရလိမ့်မယ်ပေါ့အမတ်နေရာအလုံးရလိမ့်မယ်ဆိုတဲ့တွက်ချက်ချက်နဲ့တကယ်လို့ PR လုပ်လိုက်ရင် solid မရတော့ဘူးညတချို့ကိုအချိုးကျခွဲပြရမှာရှိတာဘူးအဲ့ဒီအထိုင်ပေါ်ကနေသူတို့မကြိုက်တာအဲ့ဒီတော့တိုင်းဒေသကြီးတွေပဲလုပ်ပြီးပြည်နယ်ကိုရှောင်ပေးလိုက်တာမျိုးလဲ USGB ကလှုပ်ချင်လှုပ်လာနိုင်တယ်ကျွန်တော်တော့အဲ့ဒီအလားလားပုံများလိမ့်မယ်ထင်တယ်အဲ့ဒါလို့ဖြစ်လာခဲ့လို့ရှိရင်တော့တိုင်းရင်းသားပါတီတွေကလည်းကန့်ကွက်မယ်မထင်ပါဘူး
2015ရွေးကောက်ပွဲဆိုတာလည်းသိပ်မဝေးတော့ဘူးပေါ့ဆရာရဲ့အဲတချို့ထောက်ပြတယ်လို့ PR စနစ်ကိုကျင့်သုံးဖို့အတွက်စောနေသေးတယ်ပေါ့ဆရာရဲ့မဲပေးမဲ့ပြည်သူတွေကြားမှာဒါနဲ့ပတ်သက်ပြီးတော့သိပ်ပြီးထဲထဲဝင်ဝင်သိမြင်နှံ့ဆက်မှုမရှိသေးဘူးဒါအချိန်ယူပြီးတော့ပြည်သူတွေကိုလေ့လာဖို့အခွင့်အရေးပေးတဲ့ဆိုပြီးတော့ထောက်ပြနေတာရှိပါတယ်ဆရာအမြင်နဲ့ရောဒီမဲပေးမဲ့ပြည်သူတွေဒီ PR စနစ်နဲ့ပတ်သက်ပြီးဘယ်လောက်ထိသိနေကြတယ်လို့ထင်ပါလဲခင်ဗျာ
အဲ့ဒါကပီယာစနစ်ကိုဘယ်လိုကျင့်သုံးမလဲဆိုတဲ့ဒီဇိုင်းပေါ်မူတည်တယ်ဗျအခုကမဲပေးတဲ့သူဘက်ကအရင်တုန်းကမဲပေးတဲ့ပုံစံအတိုင်းပဲပေးသို့တော့အလုံးရှုပ်မှာတော့ကော်မရှင်တော့အလုံးရှုပ်မယ်အဲ့ဒီပုံစံမျိုးဒီဇိုင်းစင်နိုင်လို့ရှိရင်တော့ဒီပြဿနာကျော်လို့ရနိုင်မယ်ထင်ပါတယ
်တကယ်လို့များပေါ့ဆရာရဲ့ဒီပီယာစနစ်ကိုလွတ်တော်တဲ့မှာဒါမဲပေးစနစ်နဲ့အတီးဖြစ်သွားတယ်တကယ်ကျင့်သုံးဖို့အခြေအနေတွေဖြစ်လာတယ်ဆိုရင်ပဋိပက္ခအ ਨੇ ဆုံးအနေနဲ့ပေါ့လေပါတီတွေဘယ်လိုတွေများရှေ့ဆွတ်သွားတင်တယ်လို့ဆရာအကြံပြုချင်တာရှိပါလဲခင်ဗျာ
အဲ့တော့လူမျိုးစုပါတီတွေနဲ့ပြည်လည်ဘူးရဖို့ကတော့လွယ်ပါတယ်အဲ့ဒါကတော့ပြည်နယ်တွေမကျင့်သုံးမဲထားလိုက်ရင်ပြည်လည်သွားမှာ တစ်ခုလုံးပေါ့ဗျာဗမာပြည်မှာရှိတဲ့ကီးပလေယာတွေပေါ့ကျွန်တော်ယူဆတဲ့ကီးပလေယာကတော့အာနာယ USTP ရှိတယ်အဓိကတိုက်ခံ NLD ရှိတယ်တမ္ပရောရှိတယ်နောက်တစ်ခါလူမျိုးစုပါတီတွေရှိတယ်ပေါ့အဲဒီကီးပလေယာ၄ခုကြားထဲမှာအားလုံးလက်ခံနိုင်မဲ့ဂျာအဖြစ်တစ်ခုရှာဖို့တော့လိုမယ်အဲ့လိုနီးနဲ့သွားနိုင်ရင်တော့ကောင်းတယ်ဗျကျွန်တော်ကတော့ပုံမလင်းလင်းပြောရင်အခုအငင်းပွားနေကြတဲ့ကိစ္စတွေပြည်အပါဝင်ပေါ့ဗျဒါတွေအားလုံးကိုဖြေရှင်းနိုင်မှုအတွက်အကောင်းဆုံးနီးလန်းတစ်ခုပဲရှိတယ်လို့ထင်တယ်သို့တော့အဲ့ဒါဟာ preferable future ဗျလက်တွေ့ဖြစ်ချင်မှဖြစ်မယ်ဒါပေမဲ့အဲ့ဒီလိုမှမလုံနိုင်ဘူးဆိုလို့ရှိရင်တော့ရှေ့ဆက်ဘာဖြစ်မလဲဆိုတာဘာမှပြောလို့ရမယ်မထင်ဘူး2015ဘာဖြစ်တယ်ဆိုတာအပါထား2015မတိုင်ခင်ဘာဖြစ်မလဲဆိုတာကိုမရေရဘူးလို့ထင်တယ
်ဆရာကုနာအမိန့်ရှိသွားတယ်လို့ပေါ့လေ key player တွေဒီကထိပ်ပိုင်းအရေးပါတဲ့ခေါင်းဆောင်တွေကြားမှာချင်းချင်းနားလည်မှုတိစောက်ပြီးတော့ရှေ့ဆက်ခီးသွားဖို့ဆိုတဲ့အနေထားမှာပေါ့လေလွန်ခဲ့တဲ့အပြောင်းလဲတွေစတင်တယ်လို့ပဲပြောပေါ်ပါဆရာရဲ့လွန်ခဲ့တဲ့နှစ်ခွဲသုံးနှစ်ကာလနဲ့လက်ရှိအနေထားမှာကောင်းဆောင်တွေအချင်းချင်းကြားနားလည်မှုပေါ့နော်လက်ရှိအခြေအနေတွေကလွန်ခဲ့တဲ့သုံးနှစ်နဲ့ရှင်ဘယ်လိုနည်းများသုံးသပ်ကောက်ချက်ချလို့ရနိုင်မလဲခင်ဗျာ
ဘုံဝင်လင်းပြောရတော့ဗျာ2012 violation ပြီးရနေပြီးတော့ညှော်လင့်ချက်တွေအများကြီးရှိလာတယ်ဗျာကျွန်တော်တို့လည်းရှိတယ်နိုင်ငံတကာလည်းရှိနေမှဖြစ်ပါတယ်အဲ့ဒါဘယ်လိုညှော်လင့်ထားလဲဆိုတော့စစ်စစ်ရဲ့ရေးဘူးရကောင်းနေတာဟုတ်ဗျာကျွန်တော်တို့ညှော်လင့်တာကတော့အပြောင်းအလဲအတွက်အားလုံးသဘောကျူနိုင်မဲ့ political pact ပေါ့ဗျာနိုင်ငံရေးပြည်ရှင်တစ်ခုရအောင်ညှိနှိုင်နိုင်မယ်လို့ညှော်လင့်ထားတယ်ဒါပေမဲ့လက်တွေ့မှာအဲ့ဒီတိုင်ဖြစ်မလား2013နောက်ပိုင်းကနေစပြီးတော့တဖြည်းဖြည်းမနီးဘဲနဲ့ပူပူဝေးသွားတယ်အခု2014မှာတော့အခြေအနေက boiling point ကိုရောက်တော့မယ်လို့တော့ပြောရမလို့ချက်ထားတ
ယ်ရခဲ့ပြီးတဲ့အခြေအနေကောင်းတွေပြန်တည်ဆောက်ဖို့ဆိုတာအဓိကစိန်ခေါ်ချက်တွေဘာတွေရှိနိုင်မလဲခင်ဗျာပြတ်သွားတဲ့အခြေအနေတွေကဘာအကြောင်းကြောင့်ဆိုတော့ဆရာသုံးသပ်လို့ရပါလားခင်ဗျာ
အဓိကစိန်ခေါ်ချက်ကတော့မယုံတာပဲဗျ trust တယောက်တယောက်မယုံကြတာနောက်တစ်ခုကကျွန်တော်တို့စီမှာလွတ်လပ်ရေးရပြီးနောက်ပြီးမြန်မာနိုင်ငံရဲ့ခေတ်သစ်သမိုင်းပြန်ကြည့်လိုက်ရှိတဲ့ပြည်ပခါတွေအားလုံးကအနိုင်အရှုံးများသူသေးကိုသေးချကြတာသူသေးကိုရှင်ချတာပေါ့အဲ့တော့နိုင်တဲ့သူကလည်းရှုံးတဲ့သူကိုနည်းနည်းမှနေရာမပေးဘူးနည်းနည်းမှမညာဘူးကျူပင်ဟုတ်ကျူဝန်းမို့ကြံတီးတာအဲ့ဒါကြီးကကြာလာတော့ culture တစ်ခုလိုဖြစ်လာတာကျွန်တော်တို့ရဲ့ political culture ပေါ့ဗျအဲ့ဒီတော့ player တွေကဘယ်သူမှအရှုံးမခံရဘူးကြာဒါကြောင့်မဖြစ်ဖြစ်ဒီနဲ့နိုင်ရင်လည်းရှုံးမှာကိုအသေးရောက်တယ်အဲ့ဒီအစင်လာကြီးရှိနေသူကမှပြီးမကောင်းတယ်ဒါမို့ကျွန်တော်ကတော့ဘသူမှမရှုံးနဲ့အားလုံးသူ့အတိုင်းတားနဲ့သူနိုင်တဲ့ပုံစံမျိုးဖြစ်စေတယ
်အလားအလာကတော့ဒီအတိုင်းဆက်သွားမယ်ဆိုရင်ခုနဆရာပြောတဲ့ယုံကြည်မှုကိုမတီးဆောက်နိုင်ဘူးဆိုရင်အလားလာမကောင်းဘူးဆိုတဲ့သဘောပဲလားခင်ဗျာ
မျိုးမျိုးဖြစ်သွားနိုင်တယ်သုံးမျိုးရှိတယ်ပေါ့ဗျာပထမ possible future ကတော့ status quo ပဲပေါ့ဒါလိုပဲ EO နဲ့ရန်ဖြစ်လိုက်ဒီလိုပဲ EI တိုင်းပြည်ကကောင်းလည်းမလာဘူးပြည့်လည်းမသွားဘူး E ခံနေတဲ့ဖြစ်စဉ်ပေါ့ဒီနဲ့ပိုးဖြစ်နိုင်တာကတော့အခုတိုင်းလာသွားကြရယ်မို့ possible future ပေါ့လားအဲ့ဒီကောင်ကတော့ထိတ်တိုက်တွေ့ပြီးတော့အချိန်နဲ့နောက်ကျောင်းပြန်မယ်လမ်းကြောင်းအဲ့တော့အဖြစ်တင်ဆုံးလမ်းကြောင်း preferable future ကတော့အားလုံးညှိပြီးတော့အားလုံးလက်ခံနိုင်မဲ့ဖြည့်ရှင်းမှုမျိုးတစ်ခုရှာဖို့အဲ့တော့သုံးခုရှိတဲ့ပြဖြစ်နိုင်ကြာအဲ့တော့ကျွန်တော်တို့ကအကောင်းဆုံးကိုမရရင်တောင်မှအဆိုးဆုံးနောက်ကျောင်းမပြန်ဖို့တော့ထိန်းထားနိုင်မှုလိုလိမ့်မယ်ဖြစ်တယ်ဒီအတိုင်းသာဆက်ပြီးနှစ်ဖက်မလျှော်တန်းတင်းမာကြမယ်ဆိုတော့ထိတ်တိုက်တွေ့မှာထိတ်တိုက်တွေ့ကြပြီဆိုတော့ဒါကျွန်တော်တို့ချင်းချောက်နေတာလည်းမဟုတ်ဘူးခံရတဲ့အတွေ့အကြုံတွေပေါ့မူတည်ပြောတာလက်ရှိနဲ့လက်မဲ့ power နဲ့ powerless နဲ့ရှင်ရလို့ရှင်တော့ powerless ကနာမှာပဲဗျပိုးနာတာတော့လူတို့ပဲတိုင်းပြည်ပဲ
ဆရာဦးကျော်ဝင်ဦး RFA ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ